မြန်မာရေးပြည့်ရှင်းမှုချမှတ်ထားတဲ့ဘောတော်တူညီချက်၅ရပ်ကိုအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံကပြန်သုံးသပ်မယ်လို့ပြောလိုက်ပါတယ်။မြန်မာရေးပြည့်ရှင်းရမှာအာဆီယံဘုံသဘောတူညီချက်ကိုခြေခံမှုဖြင့်ဆက်လက်ဆွေးကင်ထားစေဖြစ်ပြီးလက်တွေ့အကောင်ထည်ဖော်မှုအခြေအနေတွေကိုအပြည့်အဝပြန်လည်သုံးသပ်သွားမယ်အကြောင်းအာဆီယံလက်ချာဥက္ကဋ္ဌလာအိုနိုင်ငံမှာမနေ့ကကျင်းပပြီးစီးသွားတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးစည်းဝေးပြီးထုတ်ပြန်တဲ့ပူးတွဲညင်ညာချက်မှာဖော်ပြခဲ့တာပါ။သုံးသပ်ချက်တွေနဲ့အကြံပြုချက်တွေကိုတော့လာအိုနိုင်ငံမှာပဲအောက်တိုဘာလကျရင်ကျင်းပမယ်။အာဆီယံထိပ်သီးစည်းဝေးမှာတင်ပြမယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကအယတားဆူရော့ကိုဖယ်ရှားပြီးဆီယနာတင်ရကပေါ်ပေါက်လာတဲ့နိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုခတ်တွေကိုဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးစစ်ကောင်စီကလည်းလက်ခံထားပေမဲ့လက်တွေ့လိုက်နာဖို့ပြက်ကွက်နေတဲ့အတွက်အာဆီယံအသင်းဝင်တွေနဲ့နိုင်ငံတကာတိုင်းဝန်ကစိတ်ပြည့်နေကြတာပါ။ဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အတွက်အာဆီယံကစီးပွားရေးတွေမှာစစ်ကောင်စီကူစားပြုတဲ့သူတွေတရားခွင့်မပြုဖို့လည်းဆုံးဖြတ်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့အတက်ခံအင်အားစုတွေအရက်ဖက်ဖွဲ့စည်းရင်းနဲ့ဒဏ်ရာဆက်ဆံဖို့စစ်ကောင်စီကိုဖိအားပေးဖို့ဒုက္ခသည်တွေကိုကာဝယ်ဆက်လျှောက်ပြီးအကူအညီပေးဖို့စတဲ့ချက်တွေကိုအာဆီယံဘုံသဘောတူညီချက်ပြန်လည်သုံးသပ်ရမှာထည့်သွင်းဖို့လည်းညင်ညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ဘုံသဘောတူညီချက်တွေကိုလက်တွေ့အကောင့်ထဲပုံနိုင်မှုမြန်မာနိုင်ငံနဲ့ပြည်သူတွေကိုကူစားပြုတဲ့ NUG နဲ့တိုင်းရင်းသားတွေအရက်ဖက်ဖွဲ့စည်းရင်းနဲ့ဒဏ်ရာထိတွေ့ဆက်ဆံဖို့လိုတယ်လို့လည်းမနေ့ကရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။